ဒဝဲဝက်အွန်လိုင်းသတင်းဌာနကသတင်းတောက်နှစ်ယောက်ကိုဒီနှစ်စံပိုင်းတော့ကစစ်ကောင်စီကဒီထောင်လန်းနှစ်ရှည်ရီထားမှတ်ခဲ့တယ်လို့သူတို့ရဲ့သတင်းရဒေတာကပြောကြားလိုက်ပါတယ်။ကိုမျိုးမြင့်ဦးကိုမေလတုန်းကထောင်ဒဏ်တစ်သက်ကိုအောင်ဆန်းဦးကိုဖေဖော်ဝါရီလတုန်းကထောင်ဒဏ်အနှစ်20ချခဲ့တာဖြစ်တယ်လို့အက်ဒီတာကိုကျော်က AFP သတင်းဌာနကိုပြောကြားခဲ့တာပါ။ထောင်ဒဏ်ချခံရတဲ့အကြောင်းအစောပိုင်းတော့ကသိပေမဲ့သူတို့မိသားစုဝင်တွေရဲ့လုံခြုံရေးအခြေအနေကြောင့်ခုမှထုတ်ပြောတာဖြစ်တယ်လို့အက်ဒီတာရဲ့အပြောကိုသတင်းထဲမှာဖော်ပြခဲ့ပါတယ်။ဘိမ်းမြို့အခြေဆိုင်သတင်းတောက်နှစ်ယောက်ဟာ2023ဒီဇင်ဘာ17ရက်တုန်းကသူတို့နေအိမ်တွေကနေဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ဖမ်းဆီးခံရပြီးဘိတ်အချင်းထောင်ကိုမပို့ခင်၄ရက်ကြာပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့ဒဝဲဝက်စ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒဝဲဝက်စ်သတင်းတောက်တွေလွတ်မြောက်ရေးအတွက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ အပါအဝင်သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုထားကြပါတယ်။မြန်မာနိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့သတင်းတောက်62ယောက်ရှိတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ကပြောကြားထားပြီးကမ္ဘာမှာသတင်းတောက်တွေကိုထောင်အချဆုံးနိုင်ငံစင်းထဲမှာတွင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဩဂုတ်လ27ရက်နေ့ကလည်းအလွတ်တန်းသတင်းတောက်ကိုဝင်းထွဦးနဲ့ကိုထက်မြတ်သူတို့နှစ်ယောက်ကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကကိုထက်မြတ်သူနေအိမ်မှာစစ်တပ်ကဝင်ရောက်ဆင်းနင်းပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပြခဲ့ကြပါတယ်ရှင်။